အမေရိကန်ပြည်သူနယူးယောက်ပြည်နယ်ဘရုတ်ကလင်းကအတူတူဂျူးအတိုင်းဝိုင်းမှာကြီးပြင်းလာတဲ့ Pride Reese ကတော့မိသားစုကသူ့အပေါ်တစ္ဆာဖောက်တာလို့ပြောပါတယ်။ယောက်ျားနဲ့ question ပြီးအခက်အခဲအလုံးကိုကြော်ဖြတ်ပွေးရအောင်ယူပါတယ်။နောက်ပိုက်ဆံစုပြီးသမီးနှစ်ယောက်နဲ့အတူအတိုင်းဝိုင်းနဲ့ဝေးရကိုထွက်သွားခဲ့ပါတယ်တဲ့
My family and my community finally.
ဆယ်စုနှစ်တခုကျော်တဲ့အချိန်တွင်ကျမရဲ့မိသားစုနဲ့အတိုင်းဝိုင်းကကျမကိုသိသွားပြီလို့သတ်မှတ်ထားကြသေးပါ။
အတွေ့အကြုံအရ Reese ကကလေးဘဝလက်ထပ်မှုအတင်းအဓမ္မလက်ထပ်မှုနဲ့စီစဉ်ထိန်းချမှုတွေပပျောက်ရေးလှုပ်ရှားသူတူဖြစ်လာခဲ့ပါတယ်။ကလေးဘဝမှာလက်ထပ်ထိန်းချပေးခံရပြီးဒုက္ခရောက်ရသူတွေကိုကူညီပေးတဲ့ Unchanged Atlas အဖွဲ့ကို New Jersey မှာတည်ထောင်ပါတယ်။2017ခုနှစ်နောက်ပိုင်းဒီလိုလက်ထပ်ပေးခံရမှုကနေလွတ်မြောက်လာသူ950ကျော်ရှိပြီး Race ရဲ့ကြိုးပမ်းမှုကြောင့် New Jersey ပြည်နယ်မှာအသက်18နှစ်အောက်လက်ထပ်ထိန်းချမှုကိုတည်ရဝင်တမ်းမြည်ခဲ့ပါတယ
်။
ဒီကိုတုံ့လောက်ချောချစရာကောင်းပါတယ်။ဒီလုပ်ကိုစပြီးလုပ်တဲ့အချိန်မှာအသက်18နှစ်အောက်လက်ထပ်ထိန်းချမှုကအမေရိကန်ပြည်နယ်50အလုံးမှာတည်ရဝင်ဖြစ်ပါတယ်။အသက်18နှစ်တက်မဲ့ချက်ကတက်ကိုရည်ကြည်ပါလေ။ဒါကြောင့်လေဆိုတော့အသက်18နှစ်မပြည့်ခင်မှာအတင်းအဓမ္မလက်ထပ်ထိန်းချမှုကနေကိုယ့်ဘောက်ပါကောက်ွယ်နိုင်တဲ့အခွင့်အရေးမရှိလို့ပါ။
အမေရိကန်ပြည်နယ်အများစုမှာတော့လူငယ်တွေအနေနဲ့အသက်16နှစ်မှာလက်ထပ်ခွင့်ပြုထားပြီးပြည်နယ်နှစ်ခုမှာတော့အသက်14နှစ်မှာလက်ထပ်ခွင့်ပြုပါတယ်။ပြည်နယ်13ခုမှာတော့အသက်အရွယ်ကန့်သတ်ချက်မရှိပါဘူး။အိုက်ဒါဟိုပြည်နယ်မှာတော့ကလေးဘဝလက်ထပ်မှုအမြင့်ဆုံးဖြစ်ပါတယ်2019ခုနှစ်မှာဒီမိုကရက်လွှတ်တော်အမတ်မလီဆာဝင်းထရိုကအနိုင်ဆုံးအသက်16နှစ်ပြီးမှလက်ထပ်ခွင့်ပြုဖို့ကြိုးပမ်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူ
း With the history and conservative nature of this state I propose
ဒီနေ့တမိုင်းကျောင်းအရာရောရှေးထုံးအစဉ်လာရရပါပြည်လျော်မယ်လို့ယူဆပြီးအနည်းဆုံးအသက်16နှစ်သတ်မှတ်ဖို့ကျွန်မကအဆိုပြုခဲ့တာပါ။နောက်ပြီးကိုယ်စံနာနဲ့အညီလက်မှတ်ထိုးနိုင်တဲ့အရွယ်အထမပြုကျင့်မှုများဆိုင်ရာဥပဒေတွေနဲ့လည်းကိုက်ညီပါရယ်
။2019ခုနှစ်မှာတော့လူအစီအမ်းဟာပြည်နယ်ကလက်ထပ်ထိန်းချနိုင်တဲ့အသက်ကိုအနည်းဆုံး16နှစ်အဖြစ်တိုးမြှင့်သတ်မှတ်ခဲ့ပါတယ်။ဒါအပြင်အသက်မပြည့်သေးသူတဦးနဲ့လက်ထပ်မဲ့သူဟာလည်းအသက်3နှစ်ထက်ပိုပြီးမကြီးရပါဘူး။ဒီအကြောင်းလေးကိုဆက်ကျင်တဲ့အထက်မှာပါတဲ့လူစီယန်နာဖဲမလီဖိုရမ်ကကက်သလင်းဘန်ဖီလ်ကအခုလိုပြောပါတယ
်။ Here in Louisiana we greatly value marriage and we believe
လူစီယန်နာမှာလက်ထပ်ထိန်းချမှုကိုလေးစားတန်ဖိုးထားပါတယ်။လက်ထပ်ထိန်းချမှုကတိတ်ကိုအရေးကြီးတာပါ။ကျမတို့နိုင်ငံဒလိထုံးစံနဲ့လူမှုအတိုင်းဝိုင်းရဲ့အခြေခံအုပ်မြင်လည်းဖြစ်ပါတယ်။ကလေးတွေကိုကြီးခြင်းအောင်ကျွေးမွေးပြုစုစောင့်ရှောက်မှုမှာလည်းအထောက်အကူဖြစ်စေပါတယ်။ဒါကြောင့်လည်းလက်ထပ်ထိန်းချမှုကတိတ်ပြီးအရေးကြီးတယ်လို့ကျမတို့ကယူဆတာပါ။အသက်ကန့်သက်ခြင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးငင်းခုန်မှုတွေရှိတဲ့အတွက်လက်ထပ်ထိန်းချမှုရဲ့ဂုဏ်ကြီးကိုလျှော့ချလိုက်တယ်လို့ဖြစ်စေပြီးတော့မကောင်းမြင်ဘက်ကိုပိုးပြီးရောက်သွားစေပါတယ်
။ကလေးကလက်ထပ်မှုကိုဆန့်ကျင်ချတဲ့လွှတ်တော်အမတ်တွေနဲ့တက်ချွာလှုပ်ရှားသူတွေကတော့အခုဆွေးနွေးငင်းခုန်မှုတွေကမိသားစုဘဝထူထောင်မှုထက်ပိုပြီးလေးနက်တဲ့ပြဿနာလို့ပြောကြပါတယ်။အိုက်ဒါဟိုပြည်နယ်လွှတ်တော်အမတ်မယ်လီဆာဝင်းထရိုကအခုလိုပြောပါတယ
် If you look at the demographics of the kids getting married I mean
ကလေးဘဝလက်ထပ်မှုနှုန်းကိုကြည့်ရင်လူလက်တန်းစားလူပြူတွေဖြစ်နေပါတယ်အဲ့ဒါကပြဿနာပါနိုင်ငံတွင်းကြားမှခွဲခြားမှုတမိုင်းကြားပေါ်မှာနည်းနည်းရှိုင်းရှိုင်းအမြင့်တွင်နေတာဖြစ်ပါတယ်ကလေးအရွယ်မှာသူတို့ဘဝတစ်ချောင်းလုံးအတွက်ဆုံးဖြတ်ချက်ချဖို့အထူးအုံနောက်မဖွင့်ဖြိုးသေးဘူးဆိုတဲ့သူတေသနာတွေ့ရှိချက်တွေလည်းရှိထားတာကြောင့်ဒီလောက်ကလူခွေကြီးချိုးဖောက်မှုတစ်ခုလိုပဲကျမကတော့ရှုနေပါတယ
် Unchanged Atlas အဖွဲ့ကကောက်ယူထားတဲ့စစ်တမ်းအရတော့2000ပြည်နှစ်ကနေ2010ပြည်နှစ်ကြားကလင်းငယ်2သိန်းခွဲကျော်လက်ထပ်ခဲ့ကြပြီးအများစုကမင်းကလင်းငယ်တွေဖြစ်ကြပြီးသူတို့ထက်အသက်ကြီးတဲ့အမျိုးသားတွေနဲ့လက်ထပ်ခဲ့ကြတာဖြစ်ပါတယ်